ရတအစိုးရခေါင်းဆောင်တွေကိုဖမ်းဆီးပြီးစစ်တပ်ကအနာတိုက်လိုက်တဲ့အပေါ်စကြင်ဆန္ဒပြလှုပ်ရှားမှုတွေအချိန်မီတက်လာနေချိန်မှာပဲလုံခြုံရေးတပ်ဖွဲ့တွေရဲ့နှိုင်းနှင်းမှုတွေလည်းတွေ့လာရပါတယ်။အစိုးရရုံးဆိုင်ရာနေပြီးတော့မှဆိုရင်လည်းရဲတပ်ဖွဲ့ရဲ့ပြစ်ခတ်မှုကြောင့်အနည်းဆုံး2ဦးအပြင်းအထန်တန်ရာရခဲ့ပြီးအများအပြားလည်းထိခိုက်ဒဏ်ရာရခဲ့တာပါ။တီသွေးထွက်တန်းရိုးနှိုင်းနှင်းမှုတွေရှိခဲ့ပေမဲ့အလျှော့ပေးမှာမဟုတ်ကြောင်းလည်းရန်ကုန်မြို့လှဲတန်းမှာဆန္ဒပြသူကိုဝနာကပြောပါတယ်။
ဒီတော့မလဲကျွန်တော်မနေရကြဲမနေရကြတော့တကယ်ရင်နဲ့မကောင်ကျွန်တော်အဲ့လိုဆိုတော့ဒီမှာလဲအဲ့လိုသိခဲ့ရောဆက်ပြီးတော့ဆန္ဒတော့ရောသိနေပြီသွားပြီနိုင်ငံအတွက်ကျွန်တော်ကတိုက်ပွဲဝင်သွားမှာဆက်ဆက်ပြီးတော့ကျွန်တော်လှုပ်သွားမှာ
နေပြီးတော့အပြင်မန္တလေးပဲခူးတိုင်းစတဲ့နေရာတွေမှာဆန္ဒပြသူတွေကိုရဲတပ်ဖွဲ့ကမိတပ်ရေးပိုက်တွေမျက်ရည်ရိုးပေါင်းတွေတုံပြီးလူစုခွဲဖို့ကြိုးပမ်းခဲ့ရမှာရုံးရန်ဆန်ခတ်ဖြစ်ခဲ့ပြီးထိခိုက်ဒဏ်ရာရသူတွေလည်းရှိခဲ့ပါတယ်အနာပိုင်းတွေဘက်ကဆန္ဒပြသူတွေကိုအင်အားသုံးနှိမ်နှင်းတာဟာလက်မခံနိုင်စရာလောက်ရအဖြစ်နဲ့လဲရန်ကုန်မြို့ကဆန္ဒပြပွဲမှာလူငယ်တဦးဖြစ်တဲ့ကိုမြင့်သူရနိုင်ကပြောပါတယ်
ငယ်ညာဆန္ဒပြသူတွေဒီလိုမျိုးလုပ်တာကျွန်တော်တို့လုံးဝလက်မခံပါဘူးကျွန်တော်တို့လူငယ်တို့တည်းကလုံးဝလက်မခံပါဘူးလို့တာလုံးဝအပြည့်အထွက်ကန့်ကွက်ပါတယ်ဒီလိုမျိုးလုပ်လို့ကျွန်တော်တို့ကြောက်ပြီးတော့နောက်ဆုတ်သွားမလို့ထင်တယ်ဆိုလို့ရှိရင်အာနာရှင်တွေကသူတို့ထင်တာအမှားကြောင်ကျွန်တော်တို့ကထပ်ပြမှာပ
ါ1988ခုနှစ်ကလူတုအောင်ကြွားမှုနောက်ပိုင်းပထမဆုံးအကြိမ်အဖြစ်တွေ့ရတဲ့နိုင်ငံအနှံ့ဆန္ဒပြပွဲတွေမှာတော့လူငယ်တွေကအတိတ်ကအတွေ့အကြုံတွေအပေါ်သင်ခန်းစာယူနိုင်ဖို့လဲစ조사နေကြပါတယ်အထူးသဖြင့်အာဏာပိုင်တွေနဲ့ထိတ်တန့်ရင်ဆိုင်ပြည်ပခန့်ဖြစ်ပေမဲ့အခြေအနေတွေကိုတော့ရှောင်ရှားဖို့လိုတယ်လို့လဲဆန္ဒပြလူငယ်တယောက်ကပြောပါတယ
်ဟိုရင်တော့ဆိုလို့ရှိရင်ဆန္ဒပြတဲ့ခါမှာတော့เนาะ
ဆန္ဒပြမှုတွေကိုနှိမ်နှင်းမှုတွေနဲ့ဖမ်းဆီးအရေးယူမှုသတင်းတွေထွက်ပေါ်လာနေချိန်မှာပဲနိုင်ငံတကာအတိုင်းအဝန်ကလည်းစိုးရိမ်မှုတွေနဲ့အတူတတိပေးချက်တွေလည်းထွက်ပေါ်နေပါတယ်။ကုလသမဂ္ဂနဲ့အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတကာအတိုင်းအဝန်ကတော့ဆန္ဒပြသူတွေအပေါ်အင်အားသုံးနှိမ်နှင်းတာတွေမလုပ်ဖို့လွတ်လပ်စွာထောက်ဖော်ပြောဆိုခွင့်တွေကိုလေးစားလိုက်နာဖို့လည်းတတိပေးထားပါတယ်ရှင်။